ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကကိုဗစ် -19 ကာယောဂါစတင်ခဲ့ပုံကိုစုံစမ်းစစ်ဆေးဖို့အတွက်တရုတ်နိုင်ငံကိုရောက်ရှိသွားချိန်မှာပဲတရုတ်နိုင်ငံအရှေ့မြောက်ဘက်မှာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေပါတယ်။တရုတ်နိုင်ငံမှာဒီနေ့ဗိုင်းရပ်စ်ကြောင့်သေဆုံးသူတစ်ယောက်ရှိခဲ့ပြီးတော့ဒါဟာလပေါင်းများစွာအတွင်းမှာပထမဆုံးသေဆုံးတာဖြစ်ပါတယ်။ဒါပြင်ကူးစက်သူ 4,635 ယောက်ရှိတာကြောင့်ကူးစက်သူစုစုပေါင်း 18,844 ယောက်ရှိသွားပြီဖြစ်ပါတယ်။ဟေလုံကျန်းပြည်နယ်မှာတော့ကူးစက်သူ 43 ယောက်ရှိခဲ့ပြီးတော့အများစုကတော့ဆွေဟာမျိုးကဖြစ်တယ်လို့တရုတ်မျိုးသားကျန်းမာရေးကော်မရှင်ကပြောပါတယ်အခုလက်တော့ကူးစက်မှုတွေစိုးရိမ်စရာအကောင်းဆုံးဖြစ်နေတဲ့ဟေဘေပြည်နယ်မှာတော့နောက်ထပ်ကူးစက်သူ81ယောက်ရှိခဲ့ပြီးတော့14ယောက်ကတော့ပြည်ပကပြန်လာသူတွေမှာတွေ့ရှိတာဖြစ်တယ်လို့ပြောပါတယ်ဒီနိုင်ငံမှာလာမဲ့တရုတ်နှစ်သက်ကူးပွဲတော့မတိုင်ခင်မှာကူးစက်မှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့ဘေကျင်းပါဝင်ဟေဘေပြည်နယ်နဲ့တခြားနေရာတွေကလူပေါင်း30ကျော်ကိုအပြင်မထွက်ပဲအိမ်ထဲမှာပဲနေဖို့အသွာလာကန့်သတ်မှုအမျိုးမျိုးကိုချမှတ်ထားပါတယ်အင်ဒိုနီးရှားနိုင်ငံမှာတော့ဂျမအီဝန်ထမ်းတွေနဲ့အစိုးရဝန်ထမ်းတွေကိုတရုတ်နိုင်ငံစီနိုဘက်ဆေးကုမ္ပဏီကထုတ်တဲ့ COVID-19 ကာကွယ်ဆေးတွေကိုစတင်ထိုးပေးနေပြီဖြစ်ပါတယ်။ပထမဆုံးကာကွယ်ဆေးထိုးတဲ့အနေနဲ့ဂျမအီဝန်ထမ်း 1.3 သန်းကျော်နဲ့အစိုးရဝန်ထမ်း 18.4 သန်းကျော်ကိုထိုးပေးသွားဖို့စီစဉ်ထားပြီးတော့လူဦးရေစုစုပေါင်း 1,290 တဲက3ပုံ2ပုံကိုထိုးပေးသွားဖို့ရည်ရွယ်ထားတယ်လို့အင်ဒိုနီးရှားဂျမအီဝန်ကြီးဌာနကပြောပါတယ်။ဒီနေ့ပထမဆုံးထိုးခဲ့တဲ့ဂျမအီဝန်ထမ်း 25 ယောက်ကတော့ဂျကာတာမြို့ကစစ်တိုမန်ဂွန်ကူဆိုမိုဆေးရုံကဖြစ်ပါတယ်ခင်ဗျာ။